ရခန့်သာလို့မာပါရဲ့လားတူတော့မောင်ဒီကလေးရက်ကအသက်12နှစ်အရွယ်တောင်းသားလူငယ်လေးတယောက်ခွေးယူကိုက်ခံရပြီးတည်ဆုံသွားခဲ့တယ်ဒီသတင်းကြောင့်လူမှုကွန်ရက်ဆံမျက်နှာပေါ်မှာခွေးလေခွေးလွင့်တွေကိုထိထိရောက်ရောက်အနှစ်နှင်းဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းဝေဖန်တဲ့နေစုညံသွားခဲ့ပါတယ်မြန်မာနိုင်ငံမှာနှစ်စဉ်ခွေးကောင်ကြီးတိုးပွားလာမှုက20ရာခိုင်နှုန်းရှိနေပြီးတနိုင်ငံလုံးအတိုင်းအတာနဲ့ခွေးကောင်ကြီး 3.8 တန်းခန့်ရှိနေတယ်လို့သိရပါတယ်ငါတို့ဒီထဲမှာမှရာခိုင်နှုန်း80ကျော်ဟာခွေးလေခွေးလွင့်တွေဖြစ်ကြပါတယ်2016ခုနှစ်ကပြုလုပ်ထားတဲ့သုတေသနစစ်တမ်းရခွေးနှစ်ကောင်မှတစ်ကောင်ဟာခွေးယူပြန်ယောဂါကိုရှိနေနိုင်တယ်လို့သိရပါတယ်။ဒါဟာအင်မတန်ထိတ်လန့်စရာအနေထားပါ။ခွေးလေခွေးလင်းတွေရဲ့ရာခိုင်နှုန်း50ကျော်မှခွေးယူပြန်ယောဂါကိုရှိနေနိုင်တယ်ဆိုတဲ့သဘောပါ။မွေးမြူရေးနဲ့ကုသရေးဦးစီးဌာနရဲ့ထုတ်ပြန်ချက်အရ2018ခုနှစ်မှာခွေးကိုက်ခံရသူဦးရေ38,000ကျော်ရှိပြီး2017ခုနှစ်မှာ39,000ကျော်ရှိနေတယ်လို့သိရပါတယ်။နှစ်စဉ်ခွေးကိုက်ခံရသူဦးရေ1,000ကျော်လောက်တိုးလာနေပါတယ်။ရန်ကုန်ဆေးရုံကြီးကို2018ခုနှစ်ကခွေးကိုက်ခံရတဲ့လူနာ16,294ဦး2018ခုနှစ်မှာခွေးကိုက်ခံရတဲ့လူနာ6,000ကျော်လောက်ကာကွယ်ဆေးလာထိုးကြတယ်လို့ဆေးရုံမှတ်တမ်းတွေအရသိရပါတယ်။ဒီထဲမှာမှလူနာ9ပုံတစ်ပုံမှာခွေးယူပြန်ယောဂါဗိုးတွေတွေ့ခဲ့တယ်လို့စစ်တမ်းတွေအရသိရပါတယ်။ခွေးယူပြန်ယောဂါဟာအာရှနဲ့အာဖရိကနိုင်ငံတွေမှာပုံမှုဖြစ်ပွားနေပြီးအာရှနိုင်ငံအနေနဲ့မြန်မာနိုင်ငံဟာလူသက်သန်းမှာ22အောင်လုံးနဲ့ဖြစ်ပွားမှုအများဆုံးရှင်းထဲမှာပါဝင်နေပါတယ်။မြန်မာနိုင်ငံမှာတစ်နှစ်ကိုလူ10,000ကျော်လောက်ခွေးယူပြန်ယောဂါကြောင့်သေဆုံးနေကြရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကခန့်မှန်းထားပါတယ်ငါတို့ခွေးကိုက်ခံရရင်ခွေးရဲ့သရေကနေတဆင့် rabies ဆိုခေါ်တဲ့ virus ပိုးဟာလူခန္ဓာကိုယ်ထဲကိုဝင်ရောက်သွားတာဖြစ်ပါတယ်ခွေးယူပြန်ယောဂါဖြစ်ပွားပြီးဆိုရင်တော့ရာဂိုင်းနှုန်းပြည့်သေဆုံးရမှာဖြစ်ပါတယ်ခွေးကိုက်ခံရရချင်းကာကွယ်ဆေးအရေးတကြီးထိုးဖို့လိုအပ်ပါတယ်ငါတို့ကာကွယ်ဆေးလေးလုံးထိုးရပါမယ်အခုဆိုရင်ခွေးကိုက်ခံရတဲ့လူနာအရေအတွက်ကတစတဲ့အစများပြားလာနေတာကြောင့်စည်ုံစည်းကမ်းတွေမှာလည်းကာကွယ်ဆေးပြတ်လတ်တဲ့ပြဿနာတွေနဲ့ကြုံတွေ့နေကြရပါတယ်။အခုချိန်မှာခွေးယူပြန်ယောဂါဖြစ်ပွားမှုဟာအစမတန်များပြားလာတာကြောင့်ခွေးယူပြန်ယောဂါရော့နေအောင်စီမံချက်ချမှတ်အကောင့်ထယ်ဖို့ပြည်သူ့လွတ်တော်အစည်းအဝေးမှာအစိုးရတင်သွင်းရတဲ့အနေအထားဖြစ်လာပါတယ်။ညလူကြီးအတိတ်ချိန်ဆိုရင်ခွေးလေခွေးလင်းတွေလမ်းပေါ်မှာအုပ်လိုက်သွားလာကျက်စားနေကြတာကြောင့်အပြင်မထွက်ဝင်လောက်အောင်ကိုဖြစ်နေကြရတာအလုံးသိပဲမဟုတ်လား။အဓိကပြဿနာကခွေးယူပြန်ယောဂါကာကွယ်ဆေးထိုးတာထက်ခွေးလေခွေးလင်းတွေအစမတန်တိုးပွားလာနေတာကိုထိန်းချုပ်ရမယ့်ပြဿနာပါ။သူပေါ်လာနေတဲ့ခွေးလေခွေးလင်းတွေကိုထိန်းချုပ်ဖို့ခွေးတွေကိုသားဆက်ချာသေးထိုးဖို့လိုအပ်လာပါတယ်။ဒါပေမဲ့ဒါဟာအစိုးရအတွက်ကုန်ကျစရိတ်ကြီးမားလွန်းလာပြီးခွေးအလုံးကိုထိုးနှံပေးဖို့ကလည်းမလွယ်ကူပါဘူး။နောက်တစ်ခုကခွေးလေခွေးလင်းတွေအတွက်ခွေးတွေကစောက်ပေးပြီးထိန်းသိမ်းတဲ့နီးလန်းပါ။လက်ရှိအစိုးရနဲ့ပုဂ္ဂလိကအဖွဲ့အစည်းတွေကတည်ထောင်ထားတဲ့ဂေဟာအချို့ရှိနေပေမဲ့လည်းကောင်းရီထောင်ကနန်းလောက်ပဲထိန်းသိမ်းထားနိုင်ပါတယ်။ဂေဟာစောက်ဖို့မြေနေရာနဲ့အဆောက်အဦးလိုအပ်ချက်ခွေးစားအတွက်ကုန်ကျစရိတ်ကြီးမားလွန်းနေတာကြောင့်ဂေဟာတွေအနေနဲ့ဆက်လက်ရည်တည်ဖို့အခက်အခဲတွေကြုံတွေ့နေရတယ်လို့ကြားသိနေရပါတယ်။ခွေးတွေကိုအစိတ်ချတတ်ပြီးတိုးပွားလာနေတဲ့အရေးအတွက်ကိုရှော့ချဖို့ကြတော့လဲမြို့တော်စီပင်အနေနဲ့ခွေးချစ်သူအဖွဲ့အစည်းတွေကကန့်ကွက်နေတာကြောင့်အခက်အခဲနဲ့ကြုံတွေ့နေကြပါတယ်။ဒီနေရာမှာခွေးချစ်သူအဖွဲ့အစည်းတွေအနေနဲ့စဉ်းစားကြရမှာကတကယ်ခွေးကိုက်ခံရပြီးခွေးယူပြန်ယောဂါကြောင့်အသက်ဆုံးရှုံးကြပြီဆိုရင်ဘယ်သူကတာဝန်ယူမလဲဆိုတာပေါ့။တကယ်တမ်းရွေးချယ်စရာဖြစ်လာပြီဆိုရင်ခွေးတစ်ကောင်ရဲ့အသက်နဲ့လူတစ်ယောက်ရဲ့အသက်ဘယ်အရာကကိုတန်မိုးဆီတယ်လဲဆိုတာကိုပါစဉ်းစားကြရပါလိမ့်မယ်။ခွေးကိုက်ခံရပြီးခွေးယူပြန်ယောဂါနဲ့တည်ဆုံးကြရတဲ့သူတွေသူတို့ရဲ့မိသားစုတွေအတွက်ခွေးချစ်သူအဖွဲ့အစည်းတွေကဘယ်လိုကူညီထောက်ပံ့မှုတွေပြုလုပ်ပေးခဲ့ပူပါသလဲအစမတန်တိုးပွားလာနေတဲ့ခွေးလေခွေးလွင်တွေကိုအစာကျွေးနေုံနဲ့ဒီပြဿနာကပြေလည်သွားလိမ့်မယ်မဟုတ်ဘူးဆိုတာခွေးချစ်သူတွေအနေနဲ့နားလည်သဘောပေါက်ဖို့လိုအပ်ပါတယ်အခုဆိုရင်ရန်ကုန်မြို့ရဲ့ဒုတိယမြို့တော်ဝင်အဖြစ်ရွေးချယ်ခံရတဲ့မြို့တော်ဝင်ကတော့ခွေးလေခွေးလွင်တွေရဲ့ပြဿနာကိုအဓိကထားဖြေရှင်းပေးမယ်လို့ဆိုလာတဲ့အတွက်ဝမ်းသာရပါတယ်ခွေးမွေးသူတွေအနေနဲ့လည်းတောင်းဝင်ယူတောင်းဝင်ခံမှုရှိဖို့လိုအပ်ပါတယ်။မိမိတို့ခွေးကိုနှစ်စဉ်ခွေးယူပြန်ယောဂါကာကွယ်ဆေးထိုးဖို့အခြားသူတွေဘေးအန္တရာယ်မကျရအောင်ထိန်းသိမ်းမွေးမြူဖို့မိမိခွေးကအခြားသူတယောက်ယောက်ကိုကိုက်မိပြီဆိုရင်လည်းအကိုက်ခံရတဲ့သူအတွက်ကျန်းမာရေးကူညီစောင့်ရှောက်မှုတွေပြုလုပ်ပေးဖို့လိုအပ်ပါတယ်။ဒီလိုမှတောင်းဝင်ယူတောင်းဝင်ခံနိုင်မှုမရှိရင်ခွေးမွေးတာအကောင်းဆုံးပါပဲ။မိမိရဲ့တရိတ်ဆန်ချစ်ခင်မှုဟာအခြားသူတွေအတွက်ကြီးစွာသောထိခိုက်နစ်နာမှုမဖြစ်စေဖို့အရေးကြီးပါတယ်။အစိုးရဘက်ကတာဝန်ရှိတဲ့လူတွေအနေနဲ့လည်းအမျိုးသားကျန်းမာရေးအသွင်အနေနဲ့ခွေးယူပြန်ယောဂါကာကွယ်နှိမ်နင်းရေးကိုယခုထက်ပုံမအားဆိုင်လှုပ်ဆောင်ပေးစေလိုကြောင်းအကြံပေးရင်းဒီတစ်ပတ်ဤကုန်းချုပ်လိုက်ပြရစေ။မင်းလည်းတာဝန်ယူတာဝန်ခံတတ်တဲ့ပြည်သူတွေကပြည်သူတယောက်ဖြစ်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါရကွယ်။ချစ်လာစွာသောမင်းရဲ့အဖစန်နီဦး